စီးရီးယားနိုင်ငံရဲ့ဒုတိယမြို့တော်အလက်ဘိုကိုဒီကနေ့မှလည်းလေကြောင်းကနေဆက်ပြီးတိုက်ခိုက်ပါတယ်။ဆေးရုံတစ်ခုပျက်စီးသွားတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ပြီးတရက်ကြာအခုတိုက်ခိုက်မှုမှာတော့ဆေးကန်တစ်ခုကိုထပ်ပြီးထိမှန်ပါတယ်။ကာလရှိလူနာတွေနဲ့သွားဘက်ဆိုင်ရာကုသမှုတွေပေးလာတာ၅နှစ်ရှိပြီဖြစ်တဲ့ဆေးကန်ဟာစူးစူးရွရွပျက်စီးသွားပါတယ်။ဒဏ်ရသူတွေထဲမှာတော့သူနာပြုတ်သူလည်းပါဝင်ပါတယ်။အလက်ဘိုမြို့ဘတ်ဖော်ရက်ရက်ွက်ကပလီတစ်ခုကိုတပုံလီအမြောက်နဲ့ပြစ်တာကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး30ဒဏ်ရာသွားတယ်လို့ဆီးရီးယားစစ်ရေးပိုင်သတင်းဌာနကပြောပါတယ်။နောက်ထပ်တိုက်ခိုက်တာတွေရှိလာမှာကိုစိုးရိမ်ကြတာကြောင့်တပုံတွေတင်းထားတဲ့ရက်ွက်တွေကပလီတွေမှာတောက်ကြံနေဝှပြွက်တွေကိုရဆိုင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာတိုက်ခိုက်မှုတွေကြောင့်လူ54ယောက်သေဆုံးတယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောခဲ့ခြင်းကလေးကဆိုရင်ဂျာတာဗရီနေဟာအလက်ပူမှာအသေးပြောက်အများဆုံးနေဖြစ်ပါတယ်။အစိုးရထိန်းချုပ်ထားတဲ့ရက်ွက်တွေကိုတပုံတွေကဒုံးကျည်တွေအမြောက်တွေနဲ့ပစ်ပြီးအစိုးရကလည်းတပုံတွေရှိတဲ့နေရာတွေကိုလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာကြောင့်ဒီသတင်းပတ်တွင်အလက်ပူမှာအရက်သား200ထက်မနည်းသေဆုံးထားပါတယ်။